This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ဗီဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီဒူကနေကြင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဝိုင်းတော်သားတွေကဥစွာပထမနှုတ်ခွန်းဆက်သားပါရစေရှင်။ဒီကနေ့2025ခုနှစ်ဩဂုတ်လ29ရက်နေ့ဗီဒီယို NUG ရဲ့ညစဉ်၈နာရီခွဲမှထုတ်လွှင့်နေကြအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ခုပထမဆုံးဗီဒီယို NUG စီးရီးသတင်းကောင်းဆုံးချက်ကိုမင်းယူကတင်ပြပေးပါမယ်ရှင်။
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG စစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစစ်ရေးသတင်းနေဖြင့်နမောင်မြို့နယ်လဲဘူးရွာကိုစစ်တပ်ကလေရင်နဲ့ဘုံကျဲတာကြောင့်ကလေးငယ်2ဦးအပါအဝင်5ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းနမောင်မြို့နယ်လဲဘူးရွာကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်2ဦးအပါအဝင်ရပ်သားပြည်သူ5ဦးသေဆုံးပြီး9ဦးဒဏ်ရာရရှိကာနေအိမ်9လုံးပျက်စီးသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ဂျမ်ဖတ်စစ်တပ်ဟာတိုက်ပွဲဖြစ်တာမရှိဘဲဩဂုတ်လ24ရက်နေ့ည8နာရီခွဲအချိန်မှာနမောင်မြို့နယ်လဲဘူးကျေးရွာကိုပေါင်900ဘုံနှလုံးကျဲချခဲ့တာလို့ဆိုပါတယ်။နေပြီးတော့လေတပ်ကတက်လာတဲ့တိုက်လေရင်တစ်စင်းကပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တဲ့အတွက်ရပ်သားပြည်သူတွေထိခိုက်သေဆုံးရတယ်လို့အိမ်9လုံးလည်းပျက်စီးခဲ့တယ်လို့နမောင်မြို့နယ်ပကဖတာဝန်ခံကအတည်ပြုထားပါတယ်။ဂျမ်ဖတ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အသက်3နှစ်အရွယ်မတ်သဲတုံ၊အသက်12နှစ်အရွယ်မတ်ချိုစင်ကျော်ကျော်၊အသက်38နှစ်အရွယ်ဒေါ်လွမ်းပူ၊အသက်65နှစ်အရွယ်ဦးကြည်မြင့်နဲ့အသက်68နှစ်အရွယ်ဦးဝင်းဆောင်တို့သေဆုံးခဲ့ရပြီးဒဏ်ရာရသူ9ဦးထဲကအသက်9နှစ်နဲ့12နှစ်အရွယ်ကလေးငယ်2ဦးတို့ဟာပြင်းထန်ဒဏ်ရာရပြီးမျက်စိကွယ်သွားတယ်လို့သိရပါတယ်။ဂျမ်ဖတ်စစ်တပ်ဟာကိုချင်းစာစိတ်မရှိတဲ့အတွက်ဒေသနေပြည်သူတွေအနေနဲ့ဘုံခိုချင်းတွေတူထားကြဖို့နမောင်မြို့နယ်ပကဖတာဝန်ခံကတိုက်တွန်းထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ရေစကြုံမြို့မှာစစ်တပ်ကဆိုင်ငယ်အုပ်ထုပ်မဆောင်တဲ့သူကိုလိုက်ပစ်ရာကအဝတ်လှမ်းနေတဲ့အမျိုးသားတဦးကြည်ထိမှန်သေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းရေစကြုံမြို့ပေါ်မှာစစ်တပ်ကဆိုင်ငယ်အုပ်ထုပ်မဆောင်တဲ့သူကိုတနက်နဲ့လိုက်ပစ်ရာကနေအိမ်ခြံဝန်းထဲမှာအဝတ်လှမ်းနေတဲ့အမျိုးသားတဦးကြည်ထိမှန်သေဆုံးသွားတယ်လို့ရေစကြိုသတင်းချက်လက်ကော်မတီကပြောပါတယ်။ရေစကြိုမြို့အမှတ်9 2000ပြည့်ရက်တိလောကဘုံကြီးကျောင်းအနီးမှာကင်းပတ်လာတဲ့စစ်သားတွေကဆိုင်ငယ်အုပ်ထုပ်မဆောင်တဲ့ဆိုင်ငယ်စည်းသူတယောက်ကိုမနေ့ဩဂုတ်လ26ရက်နေ့နေ့လယ်2နာရီခန့်မှာလိုက်လံပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။စစ်သားတွေတနက်နဲ့လိုက်လံပစ်ခတ်ရာမှာဆိုင်ငယ်စည်းသူလွတ်မြောက်သွားခဲ့ပြီးမဲ့ဘုံကြီးကျောင်းအနောက်ဘက်ကနေအိမ်ဝန်းထဲမှာအဝတ်လှမ်းနေတဲ့အသက်39နှစ်အရွယ်ကိုဇော်ဝင်းဆိုသူကြည်ထိမှန်ပြီးတည်ဆုံခဲ့ရတာလို့ရေစကြိုသတင်းအချက်အလက်ကော်မတီကအသိပေးပါတယ်။အရင်ကလည်းစစ်သားတွေရုံမှရန်ကားစွာပစ်ခတ်မှုတွေကြောင့်အပြစ်မဲ့ရပ်သားပြည်သူတွေထိမှန်တည်ဆုံခဲ့ရတဲ့ဖြစ်စဉ်တွေရှိခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လ24ရက်ကဆိုရင်ရေစကြိုမြို့ပေါ်မှာရှိတဲ့စစ်အုပ်စုကလက်နက်ကြီး3လုံးရန်တမ်းပစ်ခတ်ခဲ့တာကြောင့်မြစ်တစ်ဖက်ကမ်းမှာရှိတဲ့စကိုင်းတိုင်းမြောင်မြို့နယ်ကအောင်ချမ်းသာရွာမှာကြီးတွေကြောက်ပောက်ကွဲပြီးထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့ရေစကြိုသတင်းချက်လက်ကော်မတီမှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်နီးပြူဟာ33နဲ့မွန်ပြည်တော်လှန်ရေးတပ် MSRF တို့ညီနောင်တပ်ဖွဲ့အဖြစ်ဖွဲ့စည်းတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်စင်ရေးနယ်မြေနီးပြူဟာ33နဲ့မွန်ပြည်တော်လှန်ရေးတပ် MSRF တို့ညီနောင်တပ်ဖွဲ့အဖြစ်ဖွဲ့စည်းလိုက်တယ်လို့ဒီနေ့ဩဂုတ်လ29ရက်မှာထုတ်ပြန်ကြေညာလိုက်ပါတယ်ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်စင်ရေးနယ်မြေနီးပြူဟာ33နဲ့မွန်ပြည်တော်လှန်ရေးတပ် MSRF တို့ဟာ 2023ခုနှစ်ဇူလိုင်14မှာပေါ်ဆောင်ခဲ့တဲ့စကခ19 drone စစ်စင်ရေးကစလို့မဟာမိတ်အဖြစ်ပူးပေါင်းတိုက်ပွဲဝင်ခဲ့ရာကနေအခုညီနောင်တပ်ဖွဲ့အဖြစ်ဖွဲ့စည်းလိုက်တာလို့သိရပါတယ်။မဟာမိတ်အဖြစ်နဲ့ပူးပေါင်းဆောင်ရွက်ခြင်းကစလို့နှစ်နှစ်ကျော်ကာလအတွင်းမှာစစ်ရေးပေါ်ဆောင်မှုပေါင်း40ခန်းနဲ့ရန်သူစစ်တပ်ရဲ့တပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်ခဲ့တဲ့စခန်းသိမ်းတိုက်ပွဲပေါင်း6ကြိမ်ထပ်မင်းပေါ်ဆောင်ခဲ့တယ်လို့ MSRF ဘက်ကပြောပါတယ်။ဒီနှစ်နှစ်ကျော်ကာလအတွင်းစစ်ရေးပေါ်ဆောင်မှုတွေလုပ်ခဲ့ရာကအခုအခါရဲဘော်ရဲဘက်တွေကြားသွေးစည်းညီညွတ်မှုအနစ်နာခံမှုနဲ့ယုံကြည်မှုတွေဟာပုံမှန်ခိုင်မြဲလာပြီးဖြစ်တဲ့အတွက်နီးပြူဟာ33နဲ့မွန်ပြည်တော်လှန်ရေးတပ် MSRF တို့ကြားညီနောင်တပ်ဖွဲ့အဖြစ်ဖွဲ့စည်းလိုက်တာလို့လည်းဆိုပါတယ်။ညီနောင်တပ်ဖွဲ့ဖြစ်လာတာနဲ့အညီ MSRF အနေနဲ့တော်လှန်ရေးခရီးတစ်လျှောက်တူညီတဲ့ရည်မှန်းချက်တွေနဲ့စစ်ရေးပေါ်ဆောင်မှုတွေဆက်လုပ်သွားမှာဖြစ်ပြီးရင်ဆိုင်ကြုံတွေ့လာမဲ့ဘယ်အခြေအနေမျိုးမှမဆိုအချင်းချင်းအသက်ပေးကာကွယ်သွားမယ်လို့အတည်ပြုထားပါတယ်။ဒါအပြင်ညီနောင်တပ်ဖွဲ့အနေနဲ့ဆရာနာရှင်တင်မဟုတ်ဘဲဘယ်အာနာရှင်စနစ်မဆိုအဆုံးတိုင်တိုက်ခိုက်ချိန်မုံသွားမှာဖြစ်ပြီးစစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုဖွဲ့စည်းနိုင်တဲ့အထိလက်တွဲပြီးတိုက်ပွဲဝင်သွားမယ်လို့နီးပြူဟာ33နဲ့မွန်ပြည်တော်လှန်ရေးတပ် MSRF တို့ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီသတင်းတွေကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်ဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျမຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါရှင် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ပထမအဦးဆုံးတင်ပြပေးမယ့်သတင်းကတော့သိန်းနီနဲ့လာရှုကိုဆက်သွယ်သွားလာနိုင်မဲ့တရားသည့်အခုရပိုင်းတွင်အသုံးပြုနိုင်လိမ့်မယ်လို့ဆိုတဲ့သတင်းဖြစ်ပါတယ်သိန်းနီနဲ့လာရှုကိုဆက်သွယ်သွားလာနိုင်မဲ့တရားသည့်တင်းဆောင်နေတာပြီးစီးသွားပြီဖြစ်တာကြောင့်လာမယ့်ပိုင်းမှာပဲအသုံးပြုနိုင်မယ်လို့ကိုကန့်တက် MNDA သတင်းဌာနတစ်ခုဖြစ်တဲ့သခိုကန်ကဒီကနေ့ဩဂုတ်လ29ရက်မှာဖော်ပြလာပါတယ်။အထူးဒေသတက်မှာပါဝင်တဲ့သိန်းနီခရိုင်အပြင်ဘက်နဲ့လာရှုမြို့ဘက်လမ်းပေါ်မှာရှိတဲ့ယာယီတရားတစ်စင်းဟာတရားခံနိုင်ဝန်အားထက်ဝန်ပိုဖျက်ဆီးသွားလာမှုတွေနဲ့မိုးသည်ထန်စွာရွာသွန်းမှုတန်းကြောင့်ကုလ18ရက်နေ့ညကကြိုးကျသွားခဲ့တာကိုကိုကန့်တပ်ဖွဲ့နဲ့အုပ်ချုပ်ရေးကော်မတီတို့ပူးပေါင်းပြီးတရားအသည့်တစဉ်တည်ဆောက်နေတာနဲ့ပတ်သက်လို့အသိပေးလာတာပဲဖြစ်ပါတယ်။သိန်းနီခိုင်အပြင်ဘက်နဲ့လာရှုမြို့ဘက်လမ်းပေါ်မှာရှိတဲ့ယာယီတရားကြိုးသွားတဲ့အတွက်တရားကိုအသုံးပြုသွားလာနေရတယ်။ဒေသနေပြည်သူတွေသွားလာရေးခက်ခဲသွားတယ်လို့ဆိုပါတယ်။တရားမကြိုးခင်ကတည်းကသိန်းနီခိုင်တရားအင်ဂျင်နီယာအဖွဲ့ရဲ့ပံ့ပိုးကူညီမှုနဲ့မဟာမိတ်တပ်ဖွဲ့ဝင်တွေဟာယာယီတရားနေ့မှာနေရာသစ်ရွေးချယ်ပြီးတရားအသစ်တည်ဆောက်ဖို့စီစဉ်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်။ခုလိုစီစဉ်ချိန်မှာတရားကျိုးသွားတဲ့အတွက်အင်ဂျင်နီယာဖွဲ့ဟာတရားအသစ်တည်ဆောက်ရေးလုပ်ငန်းကိုချက်ချင်းစတင်ခဲ့တဲ့အတွက်ဩဂုတ်လ20ရက်နေ့ကနေ25ရက်အထိ6ရက်အတွင်းတရားအသစ်ရဲ့အဓိကကိုယ်ရဖြစ်တဲ့တမနီဘောင်တွေတက်ဆင်တဲ့လုပ်ငန်းအောင်မြင်စွာပြီးစီးခဲ့တယ်လို့သိပေးပါတယ်။တရားတည်ဆောက်ရေးလုပ်ငန်းမှာ MNDAA တပ်ဖွဲ့တွေပါပါဝင်အားဖြည့်ခဲ့တာကြောင့်လက်ရှိမှာပြီးသက်ဆင့်ကိုရောက်ရှိနေပြီးနောက်နှစ်ရက်အတွင်းရှင်းသွားလာမှုတွေစတင်နိုင်မယ်လို့အထူးဒေသတစ်ဖက်ကခန့်မှန်းထားပါတယ်ခုတရားသည့်ရဲ့ခံနိုင်ဝန်အားနဲ့အသုံးပြုနိုင်မဲ့တတဟာမူလတရားထက်တာလွန်ကောင်းမွန်တဲ့အတွက်နာဂတ်မှာဒေသနေပြည်သူတွေသွားလာရေးအတွက်ပုံမှန်ကောင်းမွန်စွာဖြည့်ဆည်းပေးနိုင်မယ်လို့သိရပါတယ်ရှင်ဆလပီစေအုပ်စုကလုံးမဲ့ရွေးကောက်ပွဲမှာပါဝင်သူတွေနဲ့အားပေးအားမြောက်ပြုသူတွေကိုထိထိရောက်ရောက်ရေးယူမယ်လို့တာယာရီ PDF ပြောကြားတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်ဂျမစီယုစုကလုံးမဲ့အတူရောင်ရွေးကောက်ပွဲမှာပါဝင်သူတွေနဲ့ရွေးကောက်ပွဲဖြစ်မြောက်ရေးအားပေးအားမြောက်လုပ်နေသူတွေကိုထိထိရောက်ရောက်ရေးယူသွားမယ်လို့တာယာရီခရိုင်တရင်3832တက်ခွဲနှစ်ကထုတ်ပြန်ထားပါတယ်။ဂျမစစ်တက်ကနိုင်ငံတော်သမရဦးဝင်းမြင့်နဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပါဝင်ပြည်သူ့ဆွေးရကောင်းဆောင်တွေကို2021ခုနှစ်ဖေဖော်ဝါရီလတရက်နေ့ကမတရားဖန်ဆီးပြီးထောင်ချထားတာတပ်ဖြတ်တာတွေလုပ်ခဲ့တယ်လို့ရသားပြည်သူတွေကိုတပ်ဖြတ်တာပြည်သူပိုင်ပစ္စည်းတွေကိုလူယူတာဖျက်ဆီးတာတွေဒီကနေ့အထိလုပ်နေစဲလို့ဆိုပါတယ်။ဒါကြောင့်တရားရီခိုင်အတွင်းမှာရှိတဲ့ပြည်သူလူထုအနေနဲ့ဌာနဆိုင်ရာဝန်ထမ်းများအနေနဲ့စေအုပ်စုထွက်ပေါက်အဖြစ်လုပ်မဲ့တရားရီကောက်ပွဲမှာပါဝင်ပတ်သက်တာအားပေးအားမြောက်လုပ်တာတွေမလုပ်ကြဖို့တရားရီခိုင်တရင်3832တက်ခွဲနှစ်ကတိုက်တွန်းထားပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ကင်းနီပြည်ရဲ့ဌာန KSB က၄နှစ်တွင်အမှုပေါင်း600ကျော်အေးအေးယူဆောင်ရွက်နိုင်ခဲ့တဲ့သတင်းဖြစ်ပါတယ်။ကင်းနီပြည်ချားကာလအုပ်ချုပ်ရေးကောင်စီ IEC ပြည်ထောင်ဌာနလက်အောက်မှာရှိတဲ့ကင်းနီပြည်ရဲ့ဌာန KSB အနေနဲ့၄နှစ်တာကာလအတွင်းအမှုပေါင်း640တမှုကိုအေးအေးယူဆောင်ရွက်နိုင်ခဲ့တယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ကင်းနီပြည်ရဲ့ဌာန KSB ရဲ့၄နှစ်ပြည့်အစီရင်ခံစာကိုဒီနေ့ဩဂုတ်လ29ရက်မှာထုတ်ပြန်ရမှာကုလထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။ ီလေးနှစ်တာကာလအတွင်းမှာဂျမတ်စစ်တပ်နဲ့သက်ဆိုင်တဲ့မှုတွေဖြင့်လူသတ်မှုမရေမှုလူရဲမှုခိုးမှုမူရစေဝါမှုမူရရန်ကားမှုလူကိုထိခိုက်နာကျင်စေမှုပစ္စည်းထိခိုက်ပျက်စီးမှုအိမ်တွင်းအကြမ်းဖက်မှုတွေလည်းပါဝင်တယ်လို့စီရင်ခံစာကဆိုပါတယ်ဒါပြင်ရဲလုပ်ငန်းကိုစိတ်ဝင်စားတဲ့လူငယ်တွေကိုစီစီရွေးချယ်ပြီးလေးနှစ်တာအတွင်းမှာအခြေခံရဲသားတစ်တင်နဲ့အမှတ်စဉ်တစ်ကနေအမှတ်စဉ်၈အထိအခြေခံမုံမှန်တင်နဲ့တစ်ချိန်ရဲရရှိတင်နဲ့အမှတ်စဉ်တစ်ကနေအမှတ်စဉ်လေးတို့အပြင်ရဲရရှိမုံမှန်တင်နဲ့အမှတ်စဉ်တစ်နဲ့နှစ်တို့ကိုအောင်မြင်စွာသင်ကြားပေးနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ကင်းနီပြည်ရဲဌာနမှာမျိုးသား449ဦးမျိုးသမီး184ဦးနဲ့လိင်စိတ်ခံယူမှုကွဲပြားသူ3ဦးစုစုပေါင်း626ဦးရှိနေပြီးမြို့နယ်ရဲဌာနရုံး6ခုနေမြေရဲစခန်း16ခု၊နေမြေလုံးကျုံရဲရဲကင်း12ခု၊ရဲကိတ်10ခုနဲ့ရင်းနေရုံတရုံတို့နဲ့လဲပတ်နေတယ်လို့သိရပါတယ်။ဒီလေးနှစ်တာကာလအတွင်းကင်းဒီပြည်တိုင်းမင်္ဂကောင်စီ KSCC နဲ့ကင်းဒီပြည်ခြားကာလအုပ်ချုပ်ရေးကောင်စီ IEC တို့ရဲ့လမ်းညွှန်မှုနဲ့ပြည်မှုပြည်ထောင်ခံယူပြီးတဲ့အချင်းသူအချင်းသား114ဦးကိုလူငယ်ချမ်းသာခွင့်ပေးခဲ့ပြီး139ဦးကိုပြည်ထောင်ရှော့ပေါ့တပ်သားခွင့်ပေးခဲ့တယ်လို့အစိုးရခန်းစာကနေသိပေးထားပါတယ်။ကင်းဒီပြည်ရဲ့ဌာန KSB ကို2020ခုနှစ်ဩဂုတ်လ25ရက်နေ့မှာစတင်ဖွဲ့စည်းခဲ့တာကြောင့်ခုနှစ်ဩဂုတ်လ25ရက်နေ့မှာ၄နှစ်ပြည့်မြောက်ခဲ့တာလို့သိရပါတယ်။ကင်းဒီပြည်ရဲ့ဌာန KSB နေနဲ့ရဲတပ်ပင်ကြောင်းဖွင့်နိုင်ဖို့စူးစမ်းနေပြီးရဲဥပဒေ၊ဤဥပဒေနဲ့လမ်းညွှန်တွေကိုပြန်လည်ပြုပြင်ကခြေကံလိုအပ်ချက်တွေကိုဖြည့်ဆွက်ပံ့ပိုးပြီးခိုင်မာအားကောင်းတဲ့ရဲဌာနတစ်ခုဖြစ်ရည်တည်သွားမယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ကင်းဒီပြည်ရဲ့ဌာနဖွဲ့စည်းခဲ့တဲ့၄နှစ်တာကာလအတွင်းကင်းဒီပြည်သူလူထုကိုဝန်ဆောင်မှုပေးနိုင်ရေးကူညီပေးခဲ့ကြတဲ့ KSCC, IEC နဲ့ဥပပါဝင်ဆောင်ရွက်ခဲ့ကြတဲ့ဒေသရင်းလက်နက်ကိုင်ဖွဲ့စည်းတွေလူမှုရေးအသင်းဖွဲ့တွေနဲ့ဒေသနေပြည်သူတွေကိုကျေးဇူးတင်တဲ့အကြောင်း KSB ကအသိပေးထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့တလနှီးပါပိတ်ထားတဲ့မတူပီမင်းတပ်လမ်းနက်ဖန်ပြန်ဖွင့်မယ့်သတင်းဖြစ်ပါတယ်။ချင်းပြည်နယ်အတွင်းကမတူပီမြို့နယ်ရဲ့လုံခြုံရေးအခြေအနေရတလာနီးပါပိတ်ထားတဲ့မတူပီမင်းတပ်လမ်းပိုင်းမနက်ဖြန်ဩဂုတ်လ28ရက်မှာပြန်ဖွင့်ပေးမယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့ CDF မတူပီကထုတ်ပြန်ပါတယ်။မတူပီတော်လှန်ရေးတပ်ဖွဲ့ MRO ချင်းကာကွယ်ရေးတပ်ဖွဲ့ CDF မတူပီအနေနဲ့လုံခြုံရေးအခြေအနေရဩဂုတ်လ6ရက်ကစပြီးကုန်သွယ်ရေးလမ်းတွေပိတ်ထားခဲ့ရတာနဲ့ပတ်သက်လို့ဒီကနေ့ဩဂုတ်လ29ရက်မှာအသိပေးထုတ်ပြန်လာတာဖြစ်ပါတယ်။မနက်ဖြန်ဩဂုတ်လ28ရက်ကစပြီးပိတ်ထားတဲ့ကုန်သွယ်ရေးလမ်းတွေကိုစီကံသတ်မှတ်ချက်တွေနဲ့ပြန်ဖွင့်ပေးမယ်လို့မတူပီတော်လှန်ရေးဖွဲ့ချုပ်ကုန်သွယ်ရေးဌာနကလည်းအသိပေးပါတယ်။မိုးရသည်ဖြစ်တဲ့အတွက်ကားလမ်းခြေနေရအေးစီးကားနဲ့ကားအသေးတွေသာဖြတ်တန်းသွားလာခွင့်ပေးမှဖြစ်ပြီးယင်းကြီးတွေတော့ဝင်ထွက်သွားလာခွင့်မပြုဘူးလို့သိရပါတယ်။မတူပီဒေသတွင်ရောင်းချမဲ့ကုန်စည်တွေကိုတော့ဖော်လန်းလိုယင်းကြီးတွေနဲ့သက်ဆောင်နိုင်မှဖြစ်ပြီးရောင်းချမဲ့ကုန်စည်တွေအတွက်ကုန်စည်ခွင့်ပေးဆောင်ရမယ်လို့မတူပီတော်လှန်ရေးဖွဲ့ချုပ်ကုန်သွယ်ရေးဌာနကကြေညာထားပါတယ်။ဒါပြင်မတူပီတော်လှန်ရေးဖွဲ့ချုပ်ကုန်သွယ်ရေးဌာနကထုတ်ပြန်ထားပြီးဖြစ်တဲ့ကုန်သွယ်ရေးစည်းမျဉ်းတွေကိုလိုက်နိုင်ရမှာဖြစ်ပြီးစီကဲဖောက်ပြက်ရင်ရေးယူခံရမယ်လို့မတူပီတော်လှန်ရေးဖွဲ့ချုပ် MRO ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မနက်ဖြန်ဩဂုတ်လ28ရက်နေ့တော်မူလေးဝေသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်တောင်တရုတ်ပင်လယ်ပြင်မှာဖြစ်ပေါ်နေတဲ့ခါဂျီဂီတိုင်ဖုန်းမုန်တိုင်းရဲ့အကျဉ်းကျန်တိမ်တိုက်တွေနဲ့ဘင်္ဂလားပင်လယ်အော်အနောက်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လီဘီယာနဲ့ယမန်တို့ကြောင့်မြန်မာနိုင်ငံတောင်ဝမ်းလုံးမှာမိုးကြီးနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ရံတရှောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းအမိုးသက်လေးပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။မန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်ဗီဒီယိုအန်ယူဂျီသောတာရှင်များရှင်ခုဆက်လက်နားဆင်ကြရမှာကတော့တော်လိုင်းကြပြခန္ဓာပဲဖြစ်ပါတယ်ချီဟင်းရေးသားထားတဲ့ဂျန်လီပေါ်မများသူလို့အမည်ရတဲ့ကဗျာလေးကိုညီအင်းဝါကခန်းစားရုပ်ဖတ်ပေးထားပါတယ်ရှင
်ဂျန်လီပေါ်မများသူကျိုးဝိုင်းပေါ်မှာပြိုင်ဖက်ပွဲပြီးတော့လေပင်ဖက် နှုတ်ဆက်လိုက်ယုံပေါ်အာကစားစိတ်တဲ့လေးစားလျက်စစ်ပွဲမှာရံပတ်လက်ဦးသူအပြက်အသက်ကိုရှင်စဒံစာရွက်ထက်လက်မှတ်ထိုးခြင်းထိုးစဒံစစ်စည်းကန်းတော့လေးစားလျက်အာနာသိမ့်ယူပြည်သူကိုရံပတ်လက်နှက်ကြီးပြစ်တနက်ပြစ်နှစ်လေရင်ပြစ်ဘုံကျဲမိုင်းဘုံခွဲကမှန်ရာမှားကြောင်းကောင်းကောင်းတိလျက်အမှန်ဘက်မရက်စစ်ခွေးဘက်သို့ပြည်သူဘက်မရက်စစ်ဘောရက်တို့ရန်သူအားပေးစစ်ခွေးသားတို့အမှားကိုတိလျက်နေနိုင်ရက်သည့်ငါ့ကိုမထိငါမသိသည့်ငါနှင့်မဆိုင်ဝန်ပြိုင်မယုံကြပြည်ကျိုးတုံညပိတ်နိုင်ငံသားစိတ်ထားမရှိညာသည့်ပြည်သူကြားကခွေးရောင်စာဂျန်လီများကိုလည်းခွေးထက်ယွန်သည်တတွေးထရီတောင်မထွေးခြင်းကြပြာရည်သူကြည်ဟိန်ဖြစ်ပါတယ်
ဗီဒီယို NUG တော်လန့် SC ခန္ဓာကိုဆက်လက်နားဆင်ကြရပါမယ်။မောင်လူမွေးရေးသားထားတဲ့ခေါ်သံများဆိုတဲ့ SC ကိုတော့ရန်နိုင်ကဖတ်ကြားပေးပါမယ်ရှင
်။ခေါ်သံများစစ်ကောင်စီကသူတို့မစိုးမိုးနိုင်တော့တဲ့နေမြေတွေမှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာနှစ်ချီကြာခဲ့ပြီဖြစ်တယ်။ဒီတော့အင်တာနက်သုံးချင်ရင် Starlink ရှိတဲ့နေရာကိုသွားပြီးတနအီကို1000ပြီးသုံးကြရတယ်။နှစ်နာရီကို1500၊သုံးနာရီကို2000။ဒီနေ့ကုန်သုံး3000ဆိုတာတွေကမောင်လုံးမွေးနေတဲ့နေရာက Starlink Internet အသုံးပြုကနှုံးတာတွေဖြစ်တယ်။ဒီလိုနှာရီကြားလေးဈေးနှုန်းချိုတာလေးရှိရမှာတနအီပဲအသုံးပြုလေးရှိသူတွေရှိပါလေ။အဲ့ဒီသူတွေကတော့ကိုသားသမီးနိုင်ငံခြားကိုရောက်နေကြသူတွေဖြစ်တယ်။နိုင်ငံခြားကိုရောက်နေတဲ့သားသမီးတွေနဲ့ Internet ကနေ Video Call လာရောက်ပြောဆိုသူတွေဟာအမျိုးသမီးတွေအများစုဖြစ်တယ်။တနည်းကသားငါတနခါမလိမ့်မဲနဲ့သူ့ကိုခေါ်တော့အမေကနေမကောင်းလားလားဘာဖြစ်တာလဲလို့တွတ်တွတ်မင်းနေတော့လားဘာမှမဖြစ်ပါဘူးပြောတာလဲ तू ကမယုံဘူးအဲ့ဒါနဲ့မနေ့ကစငါလဲတနခါမှုန့်နေအောင်လိမ့်ခဲ့တော့တာမနေ့ကတော့ဒီလိုနေစမ်းမှာအမေရဲ့သားကဒီလိုမြင်ရမှာစိတ်ချမ်းသာတာတဲ့ဩမလေးရှားကသူ့သားနဲ့လှမ်းစကားပြောဖို့ရောက်လာတဲ့အမျိုးသမီးတူကသူ့လိုဘဝတူအဖော်လေးကိုလှမ်းပြောလိုက်တယ်သားမိနှစ်ယောက်ရဲ့ချစ်ချင်းမြတ်တာတွေအကြောင်းဟာကြားရတာချုံမြပါတယ်ဒါပေမဲ့သားတွေကလည်းအမေကိုကျမ်းမာရေးဂယူဆိုင်ဖို့မှာကြအမေတွေကလည်းနိုင်ငံခြားမှာသားသမီးတွေကိုကောင်းကောင်းဂယူဆိုင်နေထိုင်ကြဖို့မှာကြနဲ့အဲ့ဒီလိုအတန်တွေများလာပြီဆိုရင်ရင်ထဲမှာတင်းကျပ်ဆိုးနေတယ်လို့မောင်လူမွေးခံစားရတတ်ပါလေအထူးသဖြင့်အမေဖြစ်သူနဲ့နိုင်ငံခြားကသမီးမိန်းကလေးတွေစကားပြောတဲ့အခါအဆင်ပြေတာကြားရတဲ့အခါမှတော့ဝမ်းသာဝမ်းနဲ့ဖြစ်ရပါလေမိဘတွေအိမ်မှာရေတွင်းလေးတူးဖို့အရေးအခင်းကွက်ပြန်ရွေးဖို့အရေးနွားကလေးတွေဝဲဖို့အရေးမွေးနေပွဲလေးတွေကအစလှုပ်ဖို့အရေးကိုရေချားမြေချားကဘာသာစကားဒလေထုံးစံမတူသူတွေရဲ့မျက်နှာကိုနေ့စဉ်အရေးတကြီးကြီးနဲ့အလုံးလုံးနေရှာကြပါကလားလို့ဝန်နေပြီးမိဘတွေထိုက်တဲ့တလောက်အဆင်ပြေတဲ့အတွက်တော့ဝမ်းသာရတာဖြစ်ပါတယ်နိုင်ငံခြားမှာအင်ရှင်နဲ့အဆင်မပြေဖြစ်တဲ့မိန်းကလေးတွေနဲ့မိဘတွေစကားပြောတဲ့အတန်တွေကိုကြားရတဲ့အခါမှာတော့ကြေကွဲစရာပေါ့အဆင်မပြေလို့နိုင်ငံခြားရောက်နေတဲ့မိန်းကလေးကငိုဒီဘက်ကအမေတွေအတော်တွေကရောက်တော့ရောက်ခိုက်စုမိဆောင်မိဖြစ်ခဲ့အောင်တီးခံလုပ်ခဲ့ဖို့ဝိုင်းပြောကြားနဲ့လုံးချာလဲလိုက်ပြီးနေကြပါတော့လေ။နောက်ဆုံးဘယ်လိုမှတီးမခံနိုင်တော့လို့ရှိတဲ့ပစ္စည်းတွေရောတိမ့်တရားကြောအကုန်ခံပြီးကိုသားသမီးကိုပြန်ခေါ်ရတဲ့သူတွေလည်းအနှဲငယ်ရှိကြပါလေ။နောက်ခေါ်တန်တွေကတော့ကလေးတယောက်ဒါမှမဟုတ်ကလေးနှစ်ယောက်ကိုလက်ဆွဲပြီးလာတဲ့အမျိုးသမီးတွေရဲ့ခေါ်တန်ဖြစ်ပါလေ။သူတို့ဟာနိုင်ငံခြားကိုရောက်နေတဲ့သူတို့ယောက်ျားဖြစ်သူနဲ့စကားပြောကြတာဖြစ်ပါလေ။သူတို့ကတော့Starlink Internet သုံးတဲ့အချိန်ကို2နာရီလောက်ယူတတ်ကြပါတယ်။ပါနေတဲ့အမေတွေဟာသူတို့ကလေးတွေကိုအဖေဖြစ်သူနဲ့စကားပြောခိုင်းကြတယ်။သားဖားတွေအလွမ်းပြေးစေရင်းနှီးစေတယ်လို့ကိုယောက်ျားကိုလည်းထိမ့်ထိမ့်သိမ့်သိမ့်နေဖို့သတိပေးရာရောက်ပြီတာကိုဒီခေါ်တန်တွေဟာလည်းတကွဲတည်းများနေကြရတဲ့မိသားစုတွေရဲ့ခေါ်တန်မှုသန်းရွှေခေတ်စစ်အာဏာရှင်စနစ်ကြောင့်ငယ်စဉ်ကမိသားစုတကွဲတည်းများစီနေခဲ့ရတဲ့မောင်လူမွေးကိုစိတ်ထိခိုက်စေပါတယ်။အခုခေါ်တန်တွေကတော့အာဏာယူလူရုပ်မှမင်းအောင်လိုင်ကြောင်းတကွဲတပြားစီနေရတဲ့မိသားစုတွေပေါ့နိုင်ငံခြားပြီးတကွဲတပြားစီနေကြရတဲ့အမေနဲ့သားသမီးခေါ်သံတွေမိန်းမနဲ့ယောက်ျားသားခေါ်သံတွေ လူမမဲ့သားသမီးတွေနဲ့အဖေအမေတွေရဲ့ခေါ်သံတွေဟာနေ့စဉ်ပွက်လွန်ညံနေတာပါနောက်ဆိုရွာမှာအလှလှုပ်ရင်ကုန်းတော်ကင်မဲ့သူတော်ရှိပါမလားမသိဘူးဆရာရဲ့လို့အင်ဂျီ80ဝင်းကျင်ရွာကလေးတရွာကအုတ်ချွေမှုကမောင်လူမွေးကိုယဉ်ဖွဲ့ပါတယ်စစ်အာဏာသိမ်းပြီးနောက်နိုင်ငံခြားကိုလူငယ်တွေထွက်ခွာကြတယ်အာဏာသိမ်းစစ်တပ်ကစစ်မှုထမ်းဥပဒေပြတ်ထန်းလိုက်တော့လူငယ်တွေပိုးပြီးနိုင်ငံခြားထွက်ကြပြန်တယ်နောက်ဆုံးအကြမ်းဖက်စစ်တပ်ကလူမျိုးနေမျိုးတွေကိုဘုံလိုက်ကျဲနေတော့ကြံတဲ့လူငယ်တွေထတ်ထွက်ကြပြန်တယ်အာဏာသိမ်းစစ်တပ်ရဲ့ဘုံကျဲတံတွေရဲ့အခြားတစ်ဖက်မှာဝမ်းနဲ့ကြေကွဲပွဲခေါ်သံပေါင်းများစွာဟာအထိပယ်များစွာနဲ့ထွက်ပေါ်နေစေဖြစ်တယ်စစ်အာဏာရှင်ပြုတ်မကြမချင်းတော့မိသားစုအချင်းချင်းခေါ်သံတွေဟာပဲ့တင်ထတ်နေကြရအောင်မှာဖြစ်ပါလေခင်ဗျာမောင်လူမွေ
ဒီဆက်လက်ပြီးထုတ်လွှင့်ပေးမှာကတော့ Radio NUG Tolerate Dikita အစီအစဉ်ဖြစ်ပါတယ်။တေးရေးတေးဆိုဒီຫນွေဦးရဲ့မဆိုင်သလိုနေတဲ့မင်းတို့တွေအတွက်တချင်းဆိုတဲ့တေးတချင်းလေးကိုနားဆင်ကြည့်ကြပါအောင်ရှင်။ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာအစီအစဉ်ဖြစ်ပါတယ်။ရှေးပိုကင်ဘာသာနဲ့တပတ်အတွင်းသတင်းများကိုလူဦးတာတာကတင်ပြပေးပါမယ်ရှင်။
ကိုချနာဆိုင် တွေ့တဲ့အယူကြီးကအနေထောင်ပန်းစကိတ်ကဲထောင်အတိုင်းကျုံနော်မလောထောင်လောက်ချက်ခိုင်တော့စီလောရေမေဦးတတလောဇပလန်နိုင်လာနော်ကမ္ဘကဝန်တူဒေါက်တာဆိုဝီစုလီတာကွန်ဝိတီခမလောချက်တီကရောင်တကောက်လဲဖိကန်ပြပြဝိတာချက်ခွန်ဇပလန်ပုံညာချက်မကျော်ကျုံခိုင်ချက်မဝန်တူလောင်ထောင်ကမ္ဘကဝန်တူဒေါက်တာဆိုဝီစုနော်လီတာကွန်ဝိတီခမလောချက်တီကရောင်တာအကောက်လဲကွန်ဖိကန်ပြပြဝိတာချက်ခိုင်နော်နိမာချက်ပလန်တော့စီလောမမဆောင်တီကျက်ဆန်ထုအူရောင်ရောင်အာအာကြိုက်ခုပါဝိတာစီလိုပဲ့တယ်လောင်ချိန်သုံးမနီချက်ဖုန်ကအထောင်ဒီတာဘူးတယ်မမမနာလောင်ဝိတာချက်တာယူကံပကုတ်ကွန်တူဒေါက်တာဇော်ဝေစုလောဝိတာစီလိုပါချန်ဒီချက်လီချက်ထိုင်အစူတော်မမဆောင်လောထားချက်ခိုင်ဦးအဝေထားပဲ့တယ်ရေပေါ်တဲ့အကတီဖိကန်ပြပြဝိတာလာနော်တာဘူးတယ်ချက်ခန့်ယူချက်ကြီးပါဒီချက်ကလီစီတယ်ယူယူဝိတာကိုပဲ့တယ်နော်ဒီမနီအထောင်ဝိတာခိုင်နော်စီလိုပဲ့တယ်ပိပောင်အဝိဒါလာနောင့်တိချလာဖတ်လူတဲ့ထုံလောင်ဝိဒါပေါ်အကုကျုံတာဘူးတဲ့အကောင်တော်တိအခုတာအဝိဒါနော်ချက်လီချက်ထိုင်ယူပဲဒါကွန်ပါလဖာအာယာချစ်နာဝိဒါချက်လီချက်ထိုင်နော်ဖီတီရလောဝိဒါစီလောချက်ပလန်နိုင်နေမော်ကြီးချက်လောင်တာကိုပယောင်တာအကုတ်လဲတောက်ချက်တာဒီကပောင်ယူအကုကျုံအန်ဒီယူကြီးလူအခွင့်အရေးစမာကိုဒူလောင်ထောင်းထောက်ထောင်းဝိဒါဒိတ်သိတ်ချက်ချချက်ပလန်မော်ကြီးချက်လောင်တာကိုပယောင်တာအကုတ်လဲတောက်ချက်တာဒီကပောင်ယူအကုကျုံအန်ဒီယူကြီးလူအခွင့်အရေးစမာကိုဒူလောင်ထောင်းထောက်ထောင်းဝိဒါလိုက်ဒိတ်သိတ်ချက်ချနော်စီလောကရင်နီကောင်ကနော်ဖာဆောင်တော့ကနော်မော်ချီချက်လောင်တာကိုပယံတာအကုတ်လဲနော်အကုတ်လာချစ်နေတော့ကဒီကပောင်ယူဒါဝိဒါချက်တာနိုင်ပလောင်တော့စီလောချက်တော့ပြေးမလဲမွဲချက်တော့ကဲထောင်းတော့ဩပါမနိုင်ဩချက်လောင်တာဖန်ကြည်ရုပ်ဩအော်ကီပြေးမဒါဝိဒါချက်တာကိုကျုံအရာချစ်ကိုနိုင်ဘူတာရဲကအပြေးလောခမလုံးနိုင်ချစ်ရဲကဘာသိခွိုင်ဝိဒါကိုဘာထိုက်တာနော်ချစ်ခွေကဖန်ချစ်ခိုးနိုင်အဖန်လာဘူတာပြေးလကပါဝိဒါနော်လောဝိဒါစီလောချက်တော့ကဲထောင်းချက်လောင်တာဒီချစ်ရဲမတ်အဘူချံအော်ဝေးစစ်တာပြေမလမွဲခမလို့အော်ချလောင်တာချီရုပ်အိုချပယူအော်အော်ကိဝေးပြေမတော်ဝိတာစစ်တာကုကျုံပယံတာအကုလဲကျူးလွန်ချက်ထလန့်မတာယာစကွမှုလဖာယူအော်ပထောက်ဤကြိုက်ဘူးတို့ဒီတာတိတ်ချမနိုင်လမိတ်ခေါမအော်ထော်ထိုင်ဝိတာနော်လူအခွင့်ရေးချမကွန်တူလောင်ထလောဝိတာစီလောချပလန်အနိုင်တဲ့ပယံတာတဲ့အာနာကိုလောင်ခိုင်းမနေတန်းနေချင်းပဲခေါပယံမနေလောက်ပြလောက်ချိန်တန်ပုတ်လပုတ်လဲယူဘာလူချမဘူးမချင်ချက်ပလန်ပယံတာတဲ့အာနာကိုမနေတန်းနိုင်ချစ်လေယူခေါပယောင်မနေလောက်ပေလောက်ချိန်တန်ပုတ်လပုတ်လေယူဘာလူဝိတာချက်မှမူမှချင်တော့လောဝိတာစီလောကဘာလူတာချင်းစာနာထောက်ထားရဲ့အမုံနေခါလကုတ်တော့နော်ဝေးတန်ယုတ်တန်ယုတ်အခုနာလောဝိတာစီလောခေါပယောင်ပဲယူမနေတဲ့ချက်ခိုက်ပနိုင်ချက်ဆောင်စရာအော်အားထောင်ဝိတာတော့စီလောပယောင်တော့တိတ်အာနာကိုလောင်ခိုင်းမနေတန်းနိုင်ချစ်လေခေါပယောင်မနေလောက်ပေလောက်ချိန်တန်ပုတ်လပုတ်လေယူဘာလူဝိတာချက်မှမူမှချင်တော့လောဝိတာစီလောနော်ဝေးတိခေါဖန်ပြေလောက်ချက်မှမူမှချင်ယူမဖြေလောက်အော်ဝိတာကိုဒီပယံကောင်းမနေတဲ့မမမအော်ဖီဝိဒါနော်လော်ဝိဒါစီလို့ဇပလန်လောင်ခိုင်းထားလို့ပေါ့နော်ငယ်ဝတီမဲချချီချီရီထုံနေကာပိုက်ချုခွိုင်ဒီလာချက်ဆုဆွေချက်အကျုံယူစစ်စစ်ချမမဝိဒါဇပလန်ပိုင်ပယံကောင်းကောင်းချက်မဲချငယ်ဝတီချီချီရီထုံနေအော်ကလာချီဟူတန်ကေဝခပယံလကိုင်ကာပိုက်ချုခွိုင်အဝိဒါနော်နေပါဇပလန်နော်စီလို့ထုံယူတိုင်ညမထိခောင်းနေပဲကုတ်တရဲ့ကောင်အော်ကီလိုင်လုံဝိဒါထုံလပုံကိုပယံတာနော်ဒီချမနိုင်တိုင်ကုတ်ကတဲ့ယူဒီလာကောဒါလိုင်လိုအဝိဒါအခုကျုံနေပြီတော့ကိုစက်တိုက်ထားပါဝိဒါယူမွဲကပိုင်ချွတ်ထားဝိဒါနော်ဆလောင်နာစီဝါရေလုံရင်းရှင်လကလော်ဝေ KNC ဦးနော်စီလိုအခါယူမဲချလခိုင်နော်မြန်ဝတီဦးကောက်ကတဲ့မနောလောင်တဲ့စမနိုင်ထားပါအဝိအခုကျုံတိုက်လခိုင်နော်ကောက်ကအခုရေရအောင်မဲမလိုင်လုံပြမနေသူအောက်ခုထားအဝိဒါနော်ဒီရပါစီလိုကရင်နေခြားဆောက်တာ BGA TKB နေချင်းရေကောင် CPC တောက်လဲစထောက်ကချင်းယူကုံမနှိမ့်တီပွဲစတဲ့နော်ဒါလိုင်လုံဝေကုံနီပြရကခွန်ဌာနတည်းမန္တိချမဩဝိဒါနောတရားပါစီလို့ခြေနာကလေးအန်ယူဂျီဗီဒီယိုစတောက်လေထပ်ဖို့ဝင်ပါကမလို့တကူရတယ်စကောက်ကြတာဒီမှာလို့ဆိုင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 18.89 MHz ညပိုင်း8နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာတိုက်ရိုက်ဖမ်းလို့နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေသတင်းအချက်အလက်တွေလို့ပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်